ဂျပန်ကုမ္ပဏီ THIS iSpace Institute ကဒီလကိုစဉ်သက်မဲ့အာကာသယာဉ်ကိုတနင်္ဂနွေနေ့တုန်းကအမေရိကန်ပြည်ထောင်စု Florida ပြည်နယ် Cape Canaveral ကနေပြစ်လွှတ်လိုက်ပါတယ်။လွန်ခဲ့တဲ့ရာစုဝက်အတွင်းမှာအမေရိကန်ရုရှားနဲ့တရုတ်တို့ရဲ့အာကာသဌာနတွေကလကိုစင်းတဲ့ယာဉ်တွေကိုပြစ်လွတ်နိုင်ခဲ့ကြပေမဲ့လို့ပုဂ္ဂလိကကုမ္ပဏီကတော့မလုပ်နိုင်သေးပါဘူး။အခုခီးစင်ကိုတော့ Hakuto Mission လို့နာမည်ပေးထားပြီးတော့ဒုံးပြန်တက်သွားတဲ့အခါမှာဂျပန်နိုင်ငံကစောင့်ကြည့်နေကြတဲ့သူလူတရာလောက်ကလက်ခုပ်လက်ဝါးတီးပြီးတော့အဟိအောင်ပွဲခံခဲ့ကြပါတယ်။လာမယ့်နှစ်မှာလကိုဖျက်ပြန်တမ်းမဲ့ SpaceX အာကာသယာဉ်ပေါ်မှာလူ၈ဦးလိုက်ပါသွားဖို့မျှော်လင့်တဲ့အကြောင်းဂျပန်ဘီလီယံနာတထေးကြီးယူဆာကူမဲဇဝါကတောက်ချနေတုန်းကပြောပါတယ်ဟာကူချိုရဲ့အတိတ်ပဲကတော့ယုံပြူလို့အတိတ်ပဲရတာဖြစ်ပါတယ်ဂျပန်ရိုးရာပုံမြင်တွေပေါ်မှာဒေါ်ဒီလကဘာပေါ်မှာယုံပြူရှိပြီးတော့အာရှပြည်ကရင်အရာဒီနေ့ဟာယုံနေလဲဖြစ်ပါတယ်ရစီယာကာတာယင် M1 ကိုတော့ဂျာမနီနိုင်ငံမှာတက်ဆင်ခဲ့တာဖြစ်ပါတယ်ဒီရင်မှာအမေရိကန် NASA ရဲ့လေလာရေးဂျိုရုတလုံးကိုလည်းတည်ဆောင်သွားပြီးတော့လကဘာဘက်ပတ်လန်းကျောင်းထဲမှာပြစ်လွတ်လိုက်မှာဖြစ်ပါတယ်ဧပြီလပုံပိုင်းမှာဒီလဘော်ကိုစဉ်သက်မှာဖြစ်ပါတယ်ဂျပန်နိုင်ငံဂျာစာအာကာသဌာနရဲ့ဘေ့စ်ဘောဘောလုံးအရွယ်ရှိတဲ့ဘိန်းနှဘိန်းတက်စက်ယုံရင်ငယ်နှစ်ဆင်းနဲ့ UAE နိုင်ငံရဲ့ဘိန်းလေးဘိန်းတက်ရရှစ်အမည်ရှိတဲ့ရင်ငယ်ကိုလည်းဒီလဆင်းအာကာသယာဉ်ပေါ်ကနေချပေးထားမှာဖြစ်ပါတယ်။လကိုပို့ပေးဖို့အတွက်ဒီ NASA နဲ့ iSpace ကုမ္ပဏီတို့ဟာ2025ခုနှစ်တုန်းကစာချုပ်ချုပ်ဆိုထားတာပါ။2040မှာလူတွေကိုဒီလပေါ်မှာအမြဲတမ်းထားရှိဖို့အတွက် iSpace ကရည်မှန်းထားပါတယ်ရှင်။